ကလေးငယ်တွေအပါအဝင်ပြည်သူတွေကိုမြန်မာစစ်တပ်ကတပ်ဖြတ်နေတာအတွက်အမေရိကန်ပြည်အောင်စစ်ကပြင်းပြင်းထန်ထန်ရှောက်ချကြောင်းမတ်လ25ရက်တပေးနေ့မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံမှာကလေးငယ်အများအပြားအပါအဝင်ပြည်သူ29ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အထိလုံခြုံရေးတပ်တွေကမြန်မာပြည်သူတွေပေါ်မှာဆက်ပြီးအင်အားသုံးဖြုတ်ခွဲနေတဲ့သတင်းတွေကြောင့်အမေရိကန်ပြည်အောင်စုကတုံ့နှုတ်အံ့ဩခဲ့ရတယ်လို့အလွန်စိတ်မကောင်းဖြစ်ရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netpress ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကလေးငယ်တွေပေါ်မှာအခုလိုကျူးလွန်မှုတွေဟာဆက်စုပ်ရန်ရှာဖွေကောင်းတဲ့ရက်ဆက်တဲ့လုပ်ရည်တွေဖြစ်ကြောင်းကိုနေတဲ့အိမ်ထဲမှာခုဖောက်ရှင်ရဲ့ပေါင်ပေါ်မှာထိုင်နေတဲ့အသက်9နှစ်ပဲရှိသေးတဲ့ကလေးငယ်ကိုပြစ်တတ်ခဲ့တဲ့လုပ်ရည်မျိုးကိုကြည့်ရင်မြမစစ်အာဏာရှင်ရဲ့သူ့ပြည်သူအပေါ်တော်သူကျူးလွန်ရဲတဲ့ရက်ဆက်တဲ့သဘောထားကိုပြသနေတယ်လို့မြန်မာပြည်သူတွေရဲ့အသက်ကိုလုံးဝစစ်လျူရှုထားတယ်ဆိုတာကိုပါပြတာနေတယ်လို့ဖော်ပြထားပါတယ်။မြန်မာလူကြီးတက်တဲ့ဒီလောက်ရတဲ့ကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးရှုတ်ချကြောင်းနဲ့ထိခိုက်ခံစားခဲ့ရသူအလုံးရဲ့မိသားစုတွေအတွက်အလွန်အလွန်ဝမ်းနည်းကြောင်းနဲ့ပြောပါတယ်။ဒါ့အပြင်အာဏာရှင်တွေနဲ့အကြောက်တရားနဲ့မအုပ်ချုပ်နိုင်ကြောင်းလည်းအမေရိကန်အစိုးရကတတိပေးထားပါတယ်။